မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုနဲ့ဗန်အပ်ငွေစနစ်မတွင်ကျသေးတာကြောင့်အများစုကငွေမပြောက်ပြက်အောင်ရွှေဝယ်ထားလေရှိပါတယ်။ဒါပေမဲ့လည်းအကြီးအသေးအချိန်အတွေ့ပိုင်းစည်းကမ်းသတ်မှတ်ချက်တွေလည်ဟင်းနေတာတွေကြောင့်အခုလိုလူထုနဲ့တွင်တွင်ကျကျပတ်သက်နေတဲ့ရွှေစည်းကွက်မှာစိုးရိမ်ရတဲ့အခြေအနေမျိုးတွေရှိလာနေတဲ့အကြောင်းမန္တလေးအခြေစိုက်ရွှေဆိုင်လုပ်ငန်းရှင်ကိုကျော်နိုင်ဝင်းကပြောပါတယ်။မူဆယ်မှာအလုတ်ကျန်းသွားလုပ်ရင်ငွေဆုတဲ့အနေနဲ့ရွှေတွေဝယ်ခဲ့သူတယောက်ကကိုကျော်နိုင်ဝင်းရဲ့ဆိုင်ကိုရွှေလာရောင်းကမှအတုဖြစ်နေတာသိခဲ့ရပြီးတဲ့နောက်သူကအခုလိုပြောလိုက်တာပါ။မသိင်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်။
လုတ်သွားလုတ်လိုက်ဒီဟာတွေပေါ့ကြာပန်းလုတ်တဲ့လူတွေများတယ်ဒီတို့ဟိုပေးရဟိုလုတ်သွားလုတ်ကျန်းလုတ်တဲ့လူတွေဆိုတော့မူဆယ်နဲ့ဇက်ပါတို့ဘာတို့မှာပေးရလုတ်တာတို့ပါအဲ့လိုမျိုးသွားလုတ်ရင်းနဲ့သူတို့ရတဲ့ဒီလုတ်လက်ခံနဲ့အဲ့လိုမျိုးဝဲဝဲလာကြတာပေါ့
ဟုတ်ကဲ့အဲ့တော့နောက်ဆုံးဘလို့ဖြစ်သွားပါလဲ
သူတို့ပြန်သွားပြီးအဲ့ဘက်မှာရောင်းမှအဲ့လိုပဲရမှာပေါ့ကျွန်တော်ကတော့လက်မခံနိုင်ဘူး
ရွှေရဲ့အရင်အတွေ့အမှတ်ခံချက်နဲ့ပတ်သက်ပြီးတော့ဘလို့များထိန်းထားပါသလဲရှင်ဒီရွှေလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော
်ကိုတက်တက်ဘေးကနေပြီးတော့ quality control လုပ်တဲ့ဟာမျိုးကတော့လက်ရှိအခြေအနေကြီးတော့မရှိဘူးကိုနာမည်နဲ့ကိုတိဆောက်ပြီးတော့လုပ်ကြရတာပေါ့
ဟိုရွှေလုပ်ငန်းရှင်အသင်းတို့ဘာလို့ဘက်ကရောဒီရွှေ quality နဲ့ပတ်သက်ပြီးတော့တတ်မှတ်ထားချက်တွေများရှိပါသလားရှင
်သူဘက်ကအဲ့လိုမျိုးမရှိသေးဘူးဗျ
ဒီရွှေနဲ့ပတ်သက်ပြီးတော့ quality control လုပ်တင်တယ်လို့ထင်ပါသလားရှင်
ဟိုချွေနဲ့ပတ်သက်ပြီးတော့ quality control ကလုတ်ကိုလုတ်တင်တယ်ဘာလို့လဲဆိုတော့တနင်္ဂနွေလုံးနဲ့တက်ဆိုင်တာလူရန်စားအားလုံးနဲ့တက်ဆိုင်တာအထူးအဖြစ်ဟိုကျွန်တော်ဒီအခြေခံလူရန်စားတွေအတွက်ကဟိုသူတို့အတွက်ဟိုရှိတော့တစားမရှိတော့ဝမ်းစားဆိုပြီးဝယ်စုဆောင်းကြတာပေါ့နော်အဲ့လိုစုဆောင်းတဲ့အခါမှာဒီနင့်နာမှုမရှိဖို့အတွက်သူတို့တွေကဝယ်ယူတဲ့အပိုင်းမှာနင့်နာမှုမရှိဖို့အတွက်ဒီချွေနဲ့ပတ်သက်ရဲ့အလေးချိန်ရောရေသွေးရောကျွန်တော်တို့ခုနလိုအရောထွက်လက်ခကအစဟိုတက်နိုင်တလောက်ပေါ့လေဟိုကွာတီကွန်ထရိုးလုပ်ဖို့ကောင်းတယ
်ဒီဆိုင်ကရောင်းလိုက်တဲ့ဟာကိုဒီဆိုင်မှာအချိန်မီပြန်လာရောက်လို့ရတယ်ဆိုတော့အမှတ်ခံချက်မျိုးရှိပေမဲ့တခြားကိုသွားရောက်ရင်တော့ဟိုဈေးနှုန်းနဲ့ရည်အသွေးတို့နဲ့ပတ်သက်ပြီးတော့ပြဿနာရှိတဲ့အနေထားရှိရနော်တခြားဆိုင်တွေကိုသွားရောက်ရင်ရောဒါလွယ်လွယ်ကူကူလက်ခံပါရလားရှင
်ရွှေအပိုင်းမှာတော့ရွှေသားလို့ခေါ်တာပေါ့ကျွန်တော်အသားလို့ခေါ်တယ်ပါရွှေပိုင်းရွှေလုံးမှာတော့ကျွန်တော်တို့ကဟိုတနေရာနဲ့တနေရာဥမာကိုကျွန်တော်တို့ဆိုရင်ကျွန်တော်နိုင်ငံတောင်းတဲ့ရွှေဆန်အကယ်ဒမီရှိတယ်အကယ်ဒမီရွှေပိုင်းဆိုရင်ဟိုတနေရာလုံးဟိုအကြောင်းဝယ်လုပ်လို့ရတယ်ဒီရွှေပိုင်းမှာတော့ရတယ်အထက်မှာတော့ခုနကျွန်တော်ပြောသလိုပဲဟိုသူ့ယူတဲ့ရောတဲ့လက်ခဏာလည်းမတူတာလည်းရှိတယ်သူ့ရဲ့အရေးသွေးပိုင်းမှာလည်းဘလို့တဆိုင်နဲ့တဆိုင်ဟိုဆန်လည်းမရှိဘူး quality control လည်းမရှိသေးတဲ့အတွက်ဟိုအထက်မှာတော့သူ့ဆိုင်နဲ့သူ့ဆိုင်ရဟာကိုယ့်ဆိုင်မှာပြန်ဝယ်ဖို့ဆိုတော့မလွယ်ကူသေးဘူးလက်ရှိချိန်မှာတော့ဟုတ်ကဲ့
ကယ်ဒမီရွှေပိုင်းတို့ဘာလို့ကြတော့ချမ်းသာတဲ့သူတွေဟိုရင်းနှီးမြှုပ်နှံမှုတစ်ခုအနေနဲ့ဝယ်မယ်ထင်ပါတယ်ဆိုတော့ဒီလက်လောက်လက်စားတွေအနေနဲ့ဟိုခုနကိုကြော်ကြီးပြောသလိုပဲမရှိဝမ်းစာရှိတစားဆိုလို့ဝယ်တဲ့ခါရောက်တော့ဘာတွေသတိထားရမလဲရှင
်ပထမတော့အရေးသွေးကြီးအရေးသွေးပြီးရင်သူ့ရဲ့ရောထွက်လက်ခဘလို့ယူတယ်လဲပြီးရင်ဟိုပြန်ဝယ်တဲ့အခါမှာတော့သူကဘလို့ပြန်ဝယ်မှာလဲတချို့ကကြတော့ဟိုရာခိုင်နှုန်းနဲ့ပြန်ဝယ်တာရှိတယ်ပေါက်ဈေးနဲ့ပြန်ဝယ်တာရှိတယ်အဲ့ဒါတွေကိုကိုတိထားတာတိပြီးမှဝယ်တာကတော့အကောင်းဆုံးပဲဗျ
ဒီရွှေစရာကဟိုတော်တော်တမိုးကြီးတဲ့ပစ္စည်းတစ်ခုပါဒီပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဟိုအတုမလုံအောင်နောက် quality ပေါ့နော်အရည်အသွေးပေါ့အဓိကတော့အရည်အသွေးထိန်းချုပ်တာနဲ့ပတ်သက်ပြီးတော့အရည်အသွေးမကောင်းမဲနဲ့ကောင်းပါတယ်ဆိုပြီးတော့ရွှေမဟုတ်ဖ ೇನೆ ရွှေဟုတ်ပါတယ်လို့ရောင်းတာဟာဒါလိမ့်တာပါဆိုတော့အစိုးရဘက်ကရောဒါကိုဒီလုပ်ငန်းကြီးအပေါ်မှာဟိုစီကံတတ်မှတ်ချက်တွေချထားတာမျိုးရှိပါသလားရွှေဆိုင်နေအနေနဲ့လိုက်နာရမယ်စီကံ
မရှိသေးဘူးခင်ဗျာလက်ရှိအချိန်လေးတော့လုံးဝမရှိသေးဘူးဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ခုနကဟိုမူဆယ်ကရွှေရောင်းလိုက်တဲ့ကိစ္စဟိုကိုပြန်ပြောရရင်ဒါလိမ့်တာပါပဲအဲ့တော့ဒီဟာတွေနဲ့ပတ်သက်ပြီးတော့ရောတိုင်လို့ပြုလို့ရောမရဘူးလားရှင
်ခုနကကျွန်တော်ပြောသလိုပေါ့ဟိုခုနလောက်လာတယ်ဆိုတဲ့လူကလည်းဟိုဘယ်လိုပြောမလဲဆိုတော့ဆင်းရဲတာဒီနည်းနည်းအတိညာဘုဒ္ဓတာနဲ့ပတ်သက်ရင်အားနေတဲ့လူတွေလောက်ကြတာများတယ်အဲ့လိုရှိဟိုလောက်ကြတဲ့ဟာလေဟိုသူနားမလဲလို့အဲ့လိုလောက်ပြခဲ့တာများတော့ဆိုသူတို့အနေနဲ့ရဲစခန်းကိုသွားတိုင်ဖို့ဆိုတာလေ ဟိုဒါလိမ့်လဲမှုတော့မြောက်တယ်အဲဒါပြီးမဲ့ရဲစခန်းကိုသွားတိုင်ဖို့ဆိုတော့လည်းဟိုမလွယ်ကိုဘူးသူ့ရဲ့အမောင်းလင်းနေဟောသူတို့အနေနဲ့သွားဖို့ဟိုသွားရဲဖို့လည်းမလွယ်ဘူးပေါ့ဟောအဲ့လိုအချိန်မှာကျွန်တော်တို့သူနောက်တစ်ခုကျွန်တော်ထပ်ပြီးပြောချင်တာခုနကျွန်တော်ပြောသလိုပဲရွှေအသင်းကအဲ့လိုမျိုးဟိုစွေဆိုင်ဒီဘက်ကရောဝေယူစီဒီဘက်ကရောနင်းနာမှုရှိလာရင်ကျွန်တော်တို့အသင်းကိုလာပြီးတော့တိုင်မားဆိုတဲ့ဟာမျိုးဟိုဖွင့်ထားတဲ့အတိပေးထားတဲ့
ဟိုအည်သွေးပိုင်းမှာလည်းထင်းချုံမှုမရှိဘူးအစိုးရဘက်ကလည်းဒါနဲ့ပတ်သက်ပြီးတော့ရွှေဆိုင်ဒီလိုက်နာအမဲ့ဟိုစီးမြင်စီးကန်းနဲ့ပတ်သက်ပြီးတော့ဟိုတတ်တတ်မှတ်မှတ်လုပ်ပေးထားတာမရှိဘူးဆိုတော့ဒီလိုလစ်ဟာမှုကြီးတော့တချို့ဟာဒီရွှေဝဲသူတွေအပေါ်မှာခေါင်းပုံဖြတ်နေတဲ့အနေထားမျိုးများကြဲကြဲပြန့်ပြန့်ဖြစ်နေပါသလား
အဖြစ်နေတာပေါ့ဖြစ်တာကြဲကြဲပြန့်ပြန့်ကိုဖြစ်နေတယ်ခုနလိုကျွန်တော်ပြောတယ်အခုကျွန်တော်ဖြစ်သွားတယ်ကျွန်တော်ဆိုင်ရံနဲ့ပတ်သက်ပြီးဖြစ်သွားတဲ့အခါကျမှကျွန်တော်ဒီဟာမျိုးကမဖြစ်တင်ဘူးဆိုပြီးကျွန်တော်ရွှေဥက္ခရာတွေရောဟိုကျွန်တော်ရွှေအတင်းဒုဥက္ခရာတွေရောဒါကျွန်တော်တို့ရဲ့မိတ်ဆွေရောကိုယ်တွေပါပဲသူတို့တက်တွဲပြီးတော့ကျွန်တော်ပြောတယ်ပြောတယ်ဒီဟာလေးပို့ကတော်တော်လေးပေါက်သွားတယ်ပေါက်သွားတဲ့အချိန်ကျမှဒီလိုဆိုင်တွေကအများကြီးရှိမှန်းအော်ကဟာဒီဆိုင်ကြီးအများကြီးပဲဒီလူကြီးကပေါ်တာဘယ်မှာသူလဲဘယ်လိုဟိုဥမာရန်ကုန်မြို့ကြီးလုံးကမြို့ကြီးတွေမှာတော့ဒီလူဆိုင်ကြီးကရှိနေတယ်အဲ့လိုမြို့ရှိနေတော့ဟိုပြောရမယ်ဆိုရင်တော့ချောက်ဆရာကောင်းလာတာပေါ့ချောက်ဆရာကောင်းလာတယ်ဆိုတာကျွန်တော်တို့ဆိုင်အနေအတွက်လည်းမကောင်းဘူးအဲဒီမဟုတ်မမှန်လောက်တဲ့ဆိုင်ကြီးတစ်ခုအတွက်နဲ့ဟာဒီမြို့ကဆိုင်ကနေကအဆိုရင်စိတ်မချဘူးကွာဆိုတဲ့ပုံစံမျိုးတွေလည်းဖြစ်လာတော့ကျွန်တဲ့ဆိုင်ကြီးအတွက်မှာလည်းเออถี่ไก่เนี่ยအခုနောက်ပိုင်းမှာဘလောက်ထိဖြစ်လာတော့ရွှေအထင်နဲ့ပတ်ပြီး10ဥမှာရွှေတွေရောစိန်ရွှေရတနာအကုန်လုံးပေါ့10ဥမှာ9ဥကနားမလဲဘူးအဲ့9ဥကနားမလဲတဲ့အတွက်ဒီကောင်ကဝင်းပြီးတော့လှုပ်ရှားလို့ကောင်းတယ်ဆိုပြီးတော့ဖြက်လန်းကနေအခုဝင်းလာတဲ့ဟာတွေကအများကြီးပဲငွေထုတ်ပိုက်ပြီးတော့အများကြီးပဲဘာမှကိုထိန်းချုပ်ထားမှုကမရှိဘူးဗျာဟိုအစိုးရကမှလည်း license တင်ပြီးတော့ကွန်ပျူတာဆောင်ရတဲ့အရမ်းမရှိရွှေအတင်းမှလည်းကွန်ပျူတာဆောင်ရတာမရှိအဲဆိုတော့ငွေတို့ကင်ပြီးတော့ဘတ်ဆိုပြီးကောက်လာဖို့ ਨੇ ကြိုက်တဲ့ရွှေရည်တွေနဲ့ရောင်းတယ်အဲကြိုက်တဲ့နီးမျိုးစုံပေါ့နော်ခုခေတ်ကတော့ကန်ဆန်ဘယ်ရီနဲ့မျိုးဆွဲတယ်မျိုးစုံတွေမျိုးဆွဲတယ်မျိုးဆွဲပြီးတော့ရောင်းတယ်တချို့ဆိုရင်3-5 လတစ်နှစ်လောက်လှုပ်စားပြီးတော့ဆိုင်ပိတ်ပြီးတော့ထွက်ပြေးသွားတယ်အဲ့မှာဘယ်သူမှအကာအကွယ်မပေးနိုင်ဘူးအဲ့တော့နင့်လာတာပြီးစွေပဲ